ကမ္ဘာ့ကာယောဂါကိုဗစ် -19 အမေရိကန်ပြည်ထောင်စုတဝန်ကူးစက်ပြန့်နှံ့မှုတွေဖြစ်လာချိန်စီးပွားရေးလုပ်ငန်းတွေထိခိုက်ပြီးလူတော်တော်များများအလုပ်လက်မဲ့ဖြစ်ကုန်ရတဲ့အထက်အမေရိကန်ရောက်မြန်မာတွေဘလို့ရင်ဆိုင်ဖြတ်သန်းနေကြရသလဲဆိုတာစူးစီးတင်ပြပေးကြပါတယ်။ဒီကဗေးယောဂါကြီးကြောင့်လူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားထားသလိုဆက်ယုံနေအလုပ်ယုံနေပိတ်လိုက်ရတာဈေးအရောင်းဆိုင်ကြီးတွေစားတောက်ဆိုင်တွေအသေးစားလုပ်ငန်းတွေစတဲ့လုပ်ငန်းခွင်တွေအကုန်ရပ်နားပြီးတော့အချိန်ပိုင်းအလုပ်သမားတွေအပါအဝင်လူတော်တော်များများအလုပ်လက်မဲ့ဖြစ်ကုန်ရသလိုအသေးစားစီးပွားရေးလုပ်ငန်းလေးတွေလည်းထိခိုက်နစ်နာနေကြရပြီးငွေကြေးအခက်အခဲဖြစ်နေကြတာပါဒီထဲကမှဟိုတယ်လုပ်ငန်းမှာအလုပ်လုပ်ကိုင်နေသူမေရီလန်းပြည်နယ်ကမဆိုးဆိုးဝင်းကတော့သူအလုံနာလိုက်ရတာသတင်းပတ်တော်တော်များများရှိသွားပြီဖြစ်ပြီးပုံမှန်ဝင်ဝင်မရှိတဲ့အတွက်နေ့စဉ်ဝင်ဝင်ရအောင်ဖတ်တီးနေရပါတယ်လို့ပြောပါတယ
်အခုကမတော်ကလုံးလုံးဆိုင်ရာဘဲမှလည်းမသွားရဘူးအပြင်လည်းမထွက်ရဘူးအခုကတော့ဝင်ဝင်လည်းမရှိတော့ရှိတာလေးနဲ့ပဲဟိုချိုးချိုးချွန်ချွန်နဲ့ပဲအိမ်ထဲကရှိတာလေးပဲလုပ်နေကြစားတောက်နေရတာပေါ့နော်တချို့ကြတော့လည်းကလေးတွေနဲ့အိမ်ထဲအပြင်မထွက်ဖြစ်ကြဘူးလေဟိုဝယ်လည်းမဝယ်ရဲကြတော့အပြင်လည်းမသွားဖြစ်ကြဘူးဆိုတော့အမောင်မှားကြတယ်ဘာဟင်းလေးငါးပွဲလုပ်ပေးပါအမဘာဟင်းလေးကိုဒီလိုလေးလုပ်ပေးပါအမအမသွားပို့ပေးတယ်မုံရင်းငါပို့ပေးတယ်အုံးဆောက်ဆွဲပို့ပေးတယ်ဆန်းကောက်ဆွဲလုပ်ပေးတယ်နန်းကြီးတုပ်ပို့ပေးတယ်တို့စားကျင်တယ်မနေ့ကဆိုဓာတ်ပေါက်အော်ဒါလာလို့ဓာတ်ပေါက်ပို့ပေးတယ်အဲ့လိုမျိုးပေါ့နော်မတို့တွေကလောလောဆယ်ညီမဟိုဝင်ငွေလေးအဲ့လိုမျိုးအစိုးရပေးလို့ရှိတော့အရန်ကောင်းတာပေါ့နော်ဒါမှမတို့ရှောက်ထားတဲ့အဲ့ဒီ unemployment ရှောက်ထားတယ်ရှောက်ထားတဲ့ဟာလည်းစာလာပြီးတော့ပတ်စံပေးပါမယ်ဆိုပြီးစာလာပြီးတော့ပတ်စံကရောက်မလာဘူးဘဏ်ထဲမှာအဲ့လိုမျိုးဖြစ်နေတယ်လောလောဆယ်ရာလေ
စားတောက်ဆိုင်အမာတွေကိုဈေးဆိုင်တွေပါဝင်အိမ်ရောက်လိုက်ပို့ပေးနေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့တက္ကသိုလ်ပြည်နယ်ဒါလတ်စ်မှာနေထိုင်တဲ့မန်ပြဆန္ဒကလည်းဒီကိုဗစ်ကရောဂါကူးစက်ချိန်ကနေစလို့ကြုံတွေ့ရတဲ့စီးပွားရေးအပြောင်းအလဲအပေါ်သူ့အတွေ့အကြုံအခုလိုပြောပြပါဗျာ
လက်ရှိလုပ်နေတဲ့အိမ်ကမှကြတော့ဟိုဆန္ဒလို့လုပ်တာကြတော့ဒီပမာအစားတောက်ပေါ့နော်အဲ့ဒါတွေကြတော့စာရှိခံနဲ့ PC ဖြစ်တဲ့ခါကြတော့သူတို့ order လုပ်တဲ့ပုံမှန်ပဲကိုလည်းပုံမှန်ပဲပို့ရတယ်ပေါ့နော် PC နဲ့ကတော့မရက်တော့ဘူးပုံမှန်စောနေတော့မယ်ရက်တော့တယ်ဆိုတာကြတော့စားတောက်ဆိုင် office ရုံးသမားတွေကိုအားကိုးနေတဲ့ဒီ sandwich ဆိုင်လေးတွေဗားလေးတွေကြအဲ့ဒီဆိုင်အမျိုးကြီးအကုန်ကတော့ဖိတ်လိုက်ပြီပေါ့နော်လုံသမားတွေလည်းသူတို့အများကြီးရှော့တယ်သူရှိလုံးတဲ့တငယ်ချင်းတွေများတော့ဖြစ်ရှိတယ်ပေါ့နော်သူတို့ဒီကနေကြားတာတော့ရောင်းဝါတအားကြတယ်သူတို့ဟိုအရင်ကသူတို့ဘိုးကိုရာကြောထုတ်နေရတဲ့ဆိုင်တွေကသူတို့ပြောတာဘူးအစိတ်30လောက်ပဲသူတို့လိတ်ရတယ်မန္တလေးတစ်ချက်သူတို့တော့လှုပ်လိုက်တယ်လှုပ်တဲ့ဆိုတာလဲ market ကရန်နေသေးတော့သူတို့လည်းပိတ်လို့မရတဲ့ပုံမှာဒါပေမဲ့သူတို့နေသက်ဝက်လောက်လုပ်ပြီးဆိုသူတို့ပြန်လာတယ်ပေါ့နော်အဲ့လိုတော့ငွေချင်းလေးဒီကနေကြားတယ်ပေါ့နော်အိမ်မှာတော့ကိုမျိုးသားကြတော့သူကြတော့ truck driver ဆိုတော့သူတို့ကတော့အလုပ်ကပိုတော်မှနိုင်တယ်သူတို့ခေါ်တယ်ပေါ့နော်လုတ်သိချင်းတယ်ပေါ့ဒါပေမဲ့အမျိုးသားတော့ပုံမှန်ပဲသူလုတ်တယ်ပေါ့နော်အမကြီးသူကဝမ်မတ်မှာခေရှားသူလုတ်တယ်ဖတ်တိုင်းကျော်ပေါ့နော်သူလည်းလုတ်နေရတယ်နားလို့မရဘူ
းဗဂျီးနီးယားပြည်နယ်ရှာလော့ဗေးကဆေးရုံဝန်ထမ်းတအူးဖြစ်တဲ့ကိုကြီးကြီးကလည်းသူတို့မျိုးလေးတဲ့မှာအသေးစားစီးပွားရေးလုပ်ငန်းတွေစားတောက်ဆိုင်လုပ်ငန်းတွေအတော်ပြတ်ပြတ်ရပ်သားသွားပြီးတော့စီးပွားရေးလုပ်ကိုင်နေတဲ့မြန်မာတချို့ရဲ့စားတောက်ဆိုင်တွေပိတ်လိုက်ရတဲ့အတွက်အယောင်ပါသွားလို့စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အနေအထားသူပြောပြပါတယ
်မျိုးပါဝင်ချင်မှာနေတဲ့လူပဲရှိတော့တယ်။ကျောင်းကြီးကပြိတ်ပြီး university ဈေးကျောင်းကြီးနဲ့ပြိတ်ထားပြီဆိုတော့ essential worker လောက်ပဲသွားကြလာကြတော့ဒီမျိုးပြည်ပြည်သူကလည်းသိပြီးအကြောင်းမရှိမထွက်ကြတော့မထွက်တော့သူတို့ရဲ့အလုပ်ကတော်တော်ပါသွား။ခန်းကသူငားထားတဲ့ဟာကြီးသွားတဲ့လာတဲ့ဟာကြီးသုံးကြည့်ကြည့်နေအလုပ်သမားပြေးဖို့နဲ့ဆိုရင်ရေးရှိမှသူတို့အခက်အခဲဖြစ်နိုင်တာနည်းနည်းပြောလာတာပေါ့နော်
။ဟုတ်ကဲ့
။အစိုးရထောက်ပံ့တဲ့ဟာနဲ့လည်းသူတို့သိလောက်ခါပေါ်တော့မရှိဘူးပေါ့။
အမေရိကန်ရောက်မြန်မာတွေအပါအဝင်နိုင်ငံတဝန်းမှာဒီလိုစီးပွားရေးအကျပ်တဲအခြေအနေတွေဖြစ်လာချိန်မှာတော့အမေရိကန်ဆိုရတဲ့လွှတ်တော်ကစီးပွားရေးဝေးချေးအခိုက်အတန့်တစ်ခုဖြစ်တဲ့ကြားကန်ပေးမဲ့2 trillion အရေးပေါ်ကူညီပေးရေးအမြန်စီစီခဲ့ပါတယ်ဒါပေမဲ့လည်းရေရှည်အတွက်ကတော့ရရံပေးစရာဖြစ်နေတယ်ဆိုပြီးစိုးရိမ်ပူပန်မှုတွေကတော့ရှိနေသေးဖြစ်ပါတယ်ရှင်ကျွန်မစုဖို့ဆက်သွယ်ပေးပြတင်ပြပေးခဲ့တာပါ